အီခေါ်ရခိုင်တပ်မတော်ကဖမ်းဆီးထားတဲ့အစိုးရတပ်မတော်အဖွဲ့ဝင်တပ်သား၃ဦးကိုစစ်တုပ်ပန်းဥရေအတိုင်းထိန်းသိမ်းထားပြီးအသံအရည်စိုးရင်စရာမရှိကြောင်းအီတပ်ဖွဲ့တာဝန်ရှိသူကပြောပါတယ်။အရင်တုန်းကအထွေကြုံတွေနဲ့လက်ရှိစည်ရေးတင်းမာနေတဲ့အခြေအနေတွေအရသူတို့ကိုပြန်လည်လွှဲပြောင်းနိုင်ရေးအတွက်လက်တလုံးမဆုံးဖြတ်နိုင်သေးတဲ့လိုရမီရဖတွေကဂျားဝင်ဆောင်ရွက်ပေးဖို့ကမ်းလှမ်းလာမယ်ဆိုရင်ဆွေးနွေးဆုံးဖြတ်ဖို့ရှိကြောင်းပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းတော့ကုံဘိုးစောကတင်ပြမှာပါ
။ဟုတ်ကဲ့ဒီလ20ရက်နေ့ကဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ဘူဒီတောင်မြို့နယ်မှာဖြစ်ပွားတဲ့တိုက်ပွဲအတွင်းအစိုးရတပ်မတော်ကတပ်ဖွဲ့ဝင်3ယောက်ကိုAA ခေါ်ရခိုင်တပ်ဖွဲ့ကဖမ်းဆီးထားကြောင်းသတင်းထုတ်ပြန်ထားပါတယ်။လက်ရှိဖမ်းဆီးခံထားရသူတွေအတွက်အသက်အန္တရာယ်စိုးရိမ်စရာမရှိကြောင်းAA တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခကအခုလိုပြောပါတယ်။
ကျွန်တော်ကွန်ဗင်းရှင်းအတိုင်းပေါ်ပြနောက်ဆက်တော့ဥပဒေရကျွန်တော်တို့ကတော့ကောင်းကောင်းမွန်မွန်မထင်းထင်းထားတာပါ။ဟိုသူတို့အတွက်အဲ့အစီအစဉ်ပါလေတော့ဘာမှစိုးရိမ်ရမှာရှိဘူး
။ဖန်စီခံထားရသူတွေဟာဘူဒီတောင်အခြေဆိုင်ခလာရ263ကဒုတက်ချက်မောင်ပြတက်သားတနင်းလာနဲ့တက်သားချစ်ရဲသူတို့ဖြစ်ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။လက်ရှိစီးရေးအခြေအနေနဲ့2015ခုနှစ်ကတက်သား2ယောက်လွှဲပြောင်းပေးမှုတဲ့အတွေ့အကြုံအရထိမ့်သိမ်းထားသူတွေကိုပြန်လည်လွှဲပြောင်းရေးအတွက်ကိုစဉ်းစားနေစေရှိကြောင်းလည်းပြောပါတယ်။
သူတို့ကဘယ်လိုလုပ်မလဲဆိုတဲ့ဥစ္စာကတော့အခုလုံးလုံးဖြေတော့ဟိုတိုက်ပွဲဖြစ်နေတဲ့ကာလဆိုတော့နည်းနည်းတို့ကတော့ဟိုအဆင်ဆိုးတည်းရပါ့။နောက်ကောင်းဆုံးကတော့နော်ကျွန်တော်တို့ဒီဖမ်းမိတဲ့နေရာကို ICRC လက်ထက်ကိုဖြည့်ပစ်လိုက်တယ်။ဖြည့်ပစ်လိုက်တဲ့အချိန်မှာ ICRC ကတစ်ဆင့်နေပြီးတော့ဗမာစစ်တပ်လက်ထက်ရောက်တော့တယ်ကြာ။ဒါတော့ဗမာစစ်တပ်ကနေပြီးတော့တရားကိုထောင်ပြမှုကိုစလိုက်တယ်လို့ပြောတယ်။အဲဒါကြောင့်မို့လို့ကျွန်တော်တို့ကသူတို့ရဲ့ဒီလုံခြုံရေးအတွက်လည်းပဲကျွန်တော်တို့ဟိုစဉ်းစားတာပေါ့ဗျာနော်။
2015ခုနှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံအခြေစိုက် ICRC နိုင်ငံတကာကြက်ချင်ဒီအဖွဲ့ကအကြီးအကဲတွေနဲ့ဆွေးနွေးပြီးပြန်လည်လွှဲရခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံအခြေစိုက် ICRC အနေနဲ့မြန်မာတပ်ဖွဲ့ဝင်တွေစစ်သုံးပန်းအဖြစ်ဖမ်းဆီးခံထားရတဲ့သတင်းတွေကိုကြားသိထားရပြီးပြန်လည်လွှဲပြောင်းပေးရေးအကူအညီပေးဖို့အသိရှိနေကြောင်းလည်းဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။လက်ရှိဖမ်းဆီးထားသူ၃ဦးအရေးကိုရမီရဖတွေကလက်ခံခေါ်ယူပေးမယ်လို့ကမ်းလှမ်းတာမျိုးရှိရင်AA အဖွဲ့အနေနဲ့ဆွေးနွေးဆုံးဖြတ်ဖို့ရှိကြောင်းလည်းခိုင်တုခါကစစ်ပြောပါတယ
်။အဲ့လိုမျိုးဟိုတရားဝင်ကမ်းလှမ်းလာလို့ရှိရင်တော့အဲ့လိုကမ်းလှမ်းတဲ့ဥစ္စာမျိုးလက်ခံရရှိလို့ရှိရင်တော့အဲ့ဒီချိန်ကျမှပဲကျွန်တော်တို့ဒီဟိုစီးဝေးထိုင်ပြီးတော့ပြန်ပြီးဆုံးဖြတ်ရမှာပေါ့။
ဘူဒီတောင်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကတော့ဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးတိတိကျကျမသိရပေမဲ့တက်မတော်ကလက်ခံရင်ဆောင်ရွက်ပေးနိုင်မှာဖြစ်ကြောင်းအခုလိုပြောပါတယ
်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လည်းတော့အဆက်တွေကမရှိဘူးခင်ဗျာ။ဒါနဲ့ပတ်သက်ပြီးတော့အဲ့ဒါကျွန်တော်တို့ဒီတက်မတော်ဖက်ကတော့လက်ခံမယ်ဆိုရင်တော့တော့ကျွန်တော်တို့အဲတက်မတော်ဖက်ကလူကိုပြန်ပြီးတော့အဲ့ဒါလက်ခံနိုင်တဲ့အခြေအနေရှိတယ်ဆိုတော့တော့ကျွန်တော်တို့ကတော့လူသားချင်းစာနာတဲ့အနေနဲ့ကျွန်တော်တို့ကတော့လူပိတ်နေတဲ့အချိန်တော့ရှိလာမှာပါ
ဒီလ20ရက်နေ့ကဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးအစိုးရဘက်ကတော့တရင်ထုတ်ပြန်တာမရှိပါဘူး AA တပ်ဖွဲ့ဘက်ကတော့မေလအတွင်းမှာတိုက်ပွဲ5ကြိမ်ဖြစ်ပွားခဲ့ကြောင်းနဲ့လက်ရှိမှာတိုက်ပွဲမဖြစ်ပွားပေမဲ့အစိုးရတပ်မတော်ဘက်ကအင်အားတွေထပ်မံဖြည့်တင်းနေတာကြောင့်ဒေသတွင်းမှာစီးရီးတင်းမာမှုတွေရှိနေစေဖြစ်ကြောင်းတရင်ထုတ်ပြန်ပါတယ်
ဒီသတင်းတော့ကုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ဒီအကြောင်းနဲ့တစ်ဆက်တည်းတင်ပြချင်တာကရခိုင်တပ်မတော်ကဖမ်းဆီးထားတဲ့မြန်မာတပ်မတော်သား3ဦးကိုလွှဲပြောင်းလက်ခံပေးရေးကိစ္စမှာအပြည်ပြည်ဆိုင်ရာကြက်ချင်ဒီကော်မတီ ICRC ကဂျားဝင်ကူညီဖို့အစဉ်အသင့်ရှိကြောင်းဒီကနေ့ပြောကြားလိုက်ပါတယ်ဒါပေမဲ့လည်းပြန်လည်လွှဲပြောင်းပေးမဲ့တပ်မတော်သားတွေကိုအပြည့်ပေးအရေးယူခံရမှာကိုလည်းစိုးရိမ်မှုတွေရှိနေကြပါတယ်အပြည့်စုံကိုဆက်ပြီးနှားဆင်နေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မြို့နယ်မှာမေလ20ရက်နေ့ကဖြစ်ပွားတဲ့တိုက်ပွဲအတွင်းဖမ်းမိခဲ့တဲ့မြမတပ်မတော်သား3ဦးကိုပြန်လည်လွှဲပြောင်းပေးလို့ကြောင်း AA တပ်ဖွဲ့ကပြောဆိုခဲ့ပြီးနောက်မှာပဲ ICRC ကဂျားဝင်ကူညီမဲ့အကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ကမ်းလှမ်းလိုက်တာပါ AA ရခိုင်တပ်မတော်ကဖမ်းဆီးခံစစ်သားတွေကိုပြန်လည်လွှဲပြောင်းပေးလို့ကြောင်းကမ်းလှမ်းထားကြောင်းကြားသိရတာပြီးသက်ဆိုင်သူတွေအားလုံးကလက်ခံမယ်ဆိုရင်ထိန်းသိမ်းခံစစ်သားတွေပြန်လွှတ်ပေးရေးICRC ကအမြန်ဆုံးစတင်ဆောင်ရွက်ဖို့အစဉ်အသင့်ရှိနေကြောင်း ICRC ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲ Mr. Ferrizio Carboni က VOA ကိုပြောပါတယ
် So I would say once the parties agree and if they agree on the release and if they agree that the International Committee of the Red Cross
သက်ဆိုင်သူတွေအားလုံးက ICRC ကိုဂျာဝင်ဆောင်ရွက်ပေးဖို့သဘောတူလက်ခံပြီးဆိုတာနဲ့ဖမ်းဆီးခံထားသူတွေရှိတဲ့နေရာကိုကျွန်တော်တို့အရောက်သွားပြီးလွှဲပြောင်းရေးအတွက်စီစဉ်မှာပါ
2015ခုနှစ်တုန်းကလည်းရ ရခိုင်တပ်မတော်ကဖမ်းဆီးခဲ့တဲ့မြန်မာတပ်မတော်သား2ဦးကိုဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာ ICRC အဖွဲ့ကဂျားဝင်လက်ခံလွှဲပြောင်းပေးခဲ့မှုပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာလွှဲပြောင်းပေးလိုက်တဲ့တပ်မတော်သား2ဦးကိုထောင်10နှစ်စီချမှတ်လိုက်တာကြောင့်ဒီလိုဖြစ်ရမျိုးကြုံရမှာစိုးရိမ်မှုတွေလည်းရှိနေကြတာပါ။မြန်မာနိုင်ငံဆိုင်ရာ ICRC အဖွဲ့အကြီးအကဲကတော့အပြစ်ပေးအေးအေးယူခံရမယ့်အန္တရာယ်ရှိပေမဲ့ကာယကံရှင်တွေရဲ့ဆန္ဒနဲ့အညီဆောင်ရွက်ရတဲ့အကြောင်းပြောပါတယ်။
It's important to understand that we play a role of neutral intermediary. We're not negotiating the release. That's something both parties have to agree. What we do
ကျွန်တော်တို့အနေနဲ့ဂျာနီအဖြစ်နဲ့တာဝန်ယူဆောင်ရွက်တဲ့ဆိုတာကိုသဘောပေါက်ဖို့အရေးကြီးပါတယ်။ပြန်လည်လာအောင်ဆက်ဆက်ညှိနှိုင်းတဲ့အလုပ်ကိုမလုပ်ပါဘူး။ဒီကိစ္စကိုသက်ဆိုင်သူတွေဂျာမှာညှိနှိုင်းရမယ့်ကိစ္စပါ။ကျွန်တော်တို့လုပ်တာကတော့ဖမ်းဆီးခံထားသူတွေကိုတစ်ဖက်အဖွဲ့ကနေတစ်ဖက်အဖွဲ့ကိုလွှဲပြောင်းနိုင်အောင်ကူညီပေးပါတယ်။ဒါလို့မဆောင်ရွက်နိုင်ခင်မှာလည်းဖမ်းဆီးခံရတဲ့သူတွေကိုပြန်ကျင်သလားဆိုတာရှင်းရှင်းလင်းလင်းမေးမြန်းပြီးအခြေအနေကိုရှင်းပြတယ်လို့နောက်ဆက်တွဲကြုံရနိုင်တာတွေကိုလည်းရှင်းပြပါတယ်။
နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPPB တွဲပဲ့အတွင်မှုကိုဘိုကြီးကလည်း ICRC အဖွဲ့အနေနဲ့ဂျားဝင်ဆောင်ရွက်ပေးတဲ့တာဝန်ကိုသာဆောင်ရွက်နိုင်တဲ့အတွက်လွှဲပြောင်းပေးသူတွေကိုအေးအေးယူခံရမယ့်အခြေအနေမျိုးကြုံရလေ့ရှိတတ်တယ်လို့ပြောပါတယ်
။ဟိုပြောရတာတော်တော်ခက်ပါတယ်။တိုက်ပွဲတစ်ပွဲမှာတစ်ဖက်ရဲ့စစ်သားကိုတစ်ဖက်တစ်ဖက်ကအပန်းခံရတယ်ဆိုလို့ရှိရင်တော့ဒီဂျီနီဗာကွန်ဗင်းရှင်းတွေအရစစ်တုတ်ပွင့် policy ဆိုတာမျိုးရှိပါတယ်။အဲ့ဒီစစ်တုတ်ပွင့် policy ရတသားတွေကိုအချင်းကြောင်းတွေလောက်တာတွေတစ်ခါကိုပြန်ပြီးဆွဲပေးတာမျိုးတွေလုပ်လို့ရပါတယ်။အဲ့လိုလုပ်တဲ့အခါမျိုးမှာတော့အစွဲခံရတဲ့ဒီတသားတွေကိုအေးအေးယူခြင်းမယူခြင်းကဒီလက်ခံတဲ့ဒီတပ်ဖွဲ့တွေကပုံပြီးတက်ဆိုင်ပါတယ်။ ICRC လို့အဖွဲ့မျိုးကတော့ဂျာကနေပြီးတော့ဒီလူတွေအသက်အန္တရာယ်မရှိအောင်တက်နေတကဝင်ပြီးတော့ကူညီပေးတာမျိုးနောက်အတိတ်တည်းအဖြစ်နဲ့လုပ်ပေးတာမျိုးအဆင့်လောက်ပဲတတော်ကလုပ်လို့ရမယ်လို့ကျွန်တော်တို့သိထားပါတယ်။
မြန်မာနိုင်ငံဆိုင်ရာ ICRC ရုံးခွဲရဲ့ဒီကနေ့ကြေညာချက်မှာတော့ ICRC အနေနဲ့အကျဉ်းသားလွှဲပြောင်းရေးလုပ်ငန်းတွေကိုကဘာတဝမ်းမှာဆောင်ရွက်နေသလိုဂျားဝင်ကူညီတာသာဖြစ်ကြောင်းလည်းဖော်ပြထားပါတယ်ခင်ဗျာ